ကချင်ပြည်နယ်မှာလမ်းမဆက်တွေရင်းနဲ့လုံခြုံရေးအခက်အခဲရှိတဲ့မဲအုံစုစုပေါင်း100နီးပါးရှိပါတယ်။အများစုဟာပူတာအုပ်ခိုင်ထဲမှာရှိတာပါ။လူဦးရေ900000ကျော်ရှိတဲ့ပူတာအုပ်ခိုင်မှာခေါင်လန်ဖူးစွန်ပရာဘွန်နောင်မော့မချမ်းဘော့ပူတာအုပ်စတဲ့မြို့နယ်5ခုရှိပြီးတခိုင်လုံးနီးပါးလမ်းမဆက်တွေရေးခက်ခဲပါတယ်။အခုလိုမိုးရင်းကာလမှာမြစ်ချနှန်းစွန်ပရာဘွန်ပူတာအုပ်ကလန့်ကိုအသုံးပြုလို့မရတဲ့အတွက်မြစ်ချနှန်းနဲ့ပူတာအုပ်ကိုလေကြောင်းလမ်းနဲ့တာသွားလို့ရတာကြောင့်ပူတာအုပ်ကနေစွန်ပရာဘွန်နောင်မွန်စတဲ့မဲဆနတ်နယ်မြေတွေကိုတဆင့်သွားရတာပါ။ဒါကြောင့်ပူတာအုပ်ခိုင်ထဲကမက်ဆနတ်နယ်မြေတွေမှာဝင်ရောက်ရှင်ပြိုင်ကြမဲ့လွတ်တော်ကိုယ်စားလှယ်လောင်းတွေဟာအခုလိုမက်ဆွယ်စီယုံရေးကာလမှာအခက်အခဲတွေဖြစ်နေတယ်လို့ပြောကြပါတယ်။ဆွန်ပရာဘွန်မြို့နယ်ကနေပြည်သူ့လွတ်တော်ကိုယ်စားလှယ်လောင်းပြီးဝင်ရောက်ရှင်ပြိုင်မဲ့ကချင်ဒီမိုကရက်တစ်ပါတီဥက္ကဋ္ဌဦးကွန်ကောင်အောင်ခန်းကအခုလိုမိုးရရီဆိုရင်လန်ဒနာပြစ်စည်းတာတွေရှိတယ်လို့တယ်လီဖုန်းဆက်သွယ်ရေးတွေလည်းခက်ခဲတယ်လို့ပြောပါတယ်
။အမိုးတွင်ကာလဖြစ်တယ်။ဆိုတော့ကျွန်တော်စီပါရေကြီးရယ်မိုးရွာတယ်မိုးရွာဆိုရေကြီးတယ်လမ်းနေပြိုတယ်အဲ့ဒီဟာအဓိကပြဿနာဖြစ်တယ်လက်မဆက်တွေ့ရဒါပြီးမှနောက်တစ်ချက်ကတော့ဆက်တွေ့ရဖုန်းတွေဆက်တွေ့တိတ်မရပါဘူးကျွန်တော်အချင်းပြင်းနေမှာအဲ့ဒီဟာတွေအဓိကဖြစ်နေပါတယ်တံတားတွေစောင်းပြီးမှကားတွေသွားလို့မရဘူးမော်တော်ဆင်ကင်းနေပဲသွားလို့ရပါတယ်ဒါတော့မှခက်ခက်ခဲနဲ့ဖြစ်နေဥပမာကျွန်တော်ဒီပမ်ဖလက်လက်ကန်စာဆောင်တွေမြစ်ချနာရန်ကုန်နဲ့မြစ်ချနာမှာရတယ်မြစ်ချနာနဲ့တဆင့်ပို့ဖို့ဆိုတာလည်းတအားခက်ခဲတယ်အဲ့ဒီဟာမျိုးအစကျွန်တော်စီမှာခက်ခဲတယ်ဒါကြောင့်ခက်ခဲဆုံးကတော့ပတောခဲဖြစ်ပါတယ်
ရွေးကောက်ပွဲမဲဆယ်စီယုံခွင့်ရတဲ့ဒီလ၈ရက်နေ့ကစပြီးကချင်ပြည်နယ်မှာမိုးဆက်သက်ရွာတွန်းနေတဲ့အတွက်မြေပြိုရေကျဉ်မှုတွေဖြစ်နေတာကြောင့်ဒီနေ့ဟာအရင်ကတည်းကသွာလာရေးအဆင်မပြေဖြစ်နေတာပါမြစ်ချနှန်းခရင်ဆွတ်လို့မြို့နယ်ထဲမှာဆိုဆိုင်ကယ်တွေရှင်းပွက်တဲ့နေနေတာကြောင့်ကိုယ်စလဲလောင်းနေရဆိုင်ကယ်တစ်စီးကိုလူ၂ယောက်၃ယောက်ထမ်းပြီးမဲဆယ်စီယုံရေးတွေလုပ်နေရတယ်လို့သိရပါတယ်မဲဆယ်စီယုံရေးကာလအတွင်းမိုးကြီးပြီးလမ်းတွေရေလွှမ်းမြေပြိုတာတွေအပြင်ပြည်ကနေနှစ်ကဖြစ်ပေါ်ခဲ့တဲ့တိုက်ပွဲတွေကြောင့်လန်ဒရာတွေဖြစ်စည်းခံရတဲ့အတွက်သွာလာဆက်တွေရေးတွေအခက်အခဲဖြစ်နေကြတာပါကချင်ပြည်နယ်စူပရာဘွန်မြို့နယ်လိုနေရာမျိုးတွေဟာလမ်းမဆက်တွေရေးခက်ခဲတဲ့အပြင်တိုက်ပွဲဖြစ်မှာကိုလည်းစိုးရိမ်နေရတယ်လို့ကချင်မျိုးသားများဒီမိုကရေစီကွန်ကရစ်ပါတီရဲ့ဒုတိယဥက္ကဋ္ဌအင်ဂျင်ယာမြို့နယ်ပြည်နယ်လွတ်တော်ကိုယ်စားလှယ်လောင်းဦးထွေအောင်ကပြောပါတယ
်ကျွန်တော်တို့ကချင်ပြည်နယ်မှာကျတော့စူပရာဘွန်လိုမျိုးတွေကျတော့ကျွန်တော်တို့ကိုယ်စားလှယ်တောင်သွာရလာရခက်နေတယ်စီယုံရင်သွားတဲ့ခါကြလို့ရှိရင်သူတို့သွားတဲ့မြို့ကိုတကယ်ရောက်မလားမရောက်ဘူးလားလားဆိုတာတော့မှမတိချဘူးဖြစ်နေတယ်။သွားရေးလာရေးအတွက်ကိုလည်းစိုးရင်စရာကောင်းတဲ့အခြေအနေကတော့လက်တွေ့ဖြစ်ပေါ်နေတာတော့ကျွန်တော်ကြုံနေရတော့။ကိုသွားရဲ့လမ်းမှာတိုက်ပွဲဖြစ်မလား။တကယ်လို့ဟိုသူတို့စစ်ရေးအရာသွားရေးလာရေးအနေနဲ့ပိတ်ထားတဲ့နေရာတွေများကြုံနေရမလား။အဲအဲ့ဒါမျိုးတွေပေါ့ဗျာ။စိုးရင်စရာဆိုတဲ့အချက်တရား
ကချင်ပြည်နယ်မှာကိုယ်စားလှယ်လောင်းတွေမဲဆွယ်ရေးအတွက်အခက်အခဲဖြစ်နေတယ်လို့ရွေးကောက်ပွဲနဲ့ပတ်သက်တဲ့မေယုံတုံးပစ္စည်းတွေကိုတည်ယူပို့ဆောင်ရေးမှလည်းအခက်ကြုံနေရတယ်လို့ပြည်နယ်ရွေးကောက်ပွဲကော်မရှင်အရာရှိဦးထွန်းအောင်ခိုင်ကပြောပါတယ်
ကျွန်တော်တို့စီမှာတော့လမ်းမဆက်တွေခက်ခဲဥမာဆော့လို့ဆော့လို့ဆိုလို့ရှိလို့ရှိရင်ကျွန်တော်ချီပွေကိုသွားရမယ်ချီပွေရေးဟေလာချီပွေရနေမှာတစ်စင်ဟိုဘက်ကိုကျွန်တော်တို့သွားမယ်မူလအသုံးပြုတဲ့လမ်းအတူဆိုရင်ကျွန်တော်လက်နက်ကင်ပြီးပါကြောင်ကျွန်တော်တို့ကအဲ့လမ်းတလမ်းလုံးမိုင်းနေပြည့်နေတဲ့အတွက်ကျွန်တော်တို့သွားလို့မရဘူးအဲအဲ့လိုအနေထားတွေကြောင့်သူတို့ရဲ့ဒီကောက်ပဲကုစလေကြီးနော်နော်မဲကုစလေအခုကုစလေကိုဒီလိုခံထားတဲ့နေရာမှာလည်းတို့ဒါအခက်ခဲရရှိမယ်မဲုံတုံးပစ္စည်းတွေပို့ဖို့တောင်းမှာကျွန်တော်တို့အခက်ခဲရှိတာတွေအများကြီးရှိတယ်ကျွန်တော်ဆိုလို့ရင်ကလမ်းမဆက်တွေကြီးအခက်ခဲရှိပြီဆိုရင်တော့ဒါအလုံးခံစားရတဲ့အဖက်ပဲ
ကချင်ပြည်နယ်မှာလူဦးရေစုစုပေါင်း 1.6 တန်းကျော်ရှိပြီးမဲပေးခွင့်ရှိသူစုစုပေါင်း 9,000 ကျော်ရှိပါတယ်လမ်းမဲရွေးကောက်ပွဲမှာပြည်သူလွတ်တော်အမျိုးသားလွတ်တော်ပြည်နယ်လွတ်တော်နဲ့တိုင်းရင်းသားလူမျိုးဝင်ကြီးနေရာတွေအပါအဝင်စုစုပေါင်းလွတ်တော်ကိုယ်စားလှယ်နေရာ90အတွက်ကိုယ်စားလှယ်လောင်း900ကျော်ရှင်ပြိုင်ကြမှာဖြစ်ပါတယ်ခင်ဗျာ